ညနေကြဘုရားရှိခိုးလေးကြီးယူ32ဘုံနာတတ္တဝါတွေကိုမေတ္တာပို့ဒါကတော့သမထနဲ့အခုကိုညင်လိုက်ခိုးညင်အောင်လုပ်လိုက်တာပါပဲဘုရားရှိခိုးနေရင်မေတ္တာပို့နေရင်လည်းပဲအတွေ့အကြုံတွေကပြတ်တောက်ပြီးတော့ညင်နေတော့ညင်သက်သွားတာပါပဲပြီးတော့မှခုနကပြောတဲ့နာသီဝလေးထိရအရမ်းမှသတိကပ်ပြီးတော့ထိတဲ့သဘောလေးတွန်းထုတ်ပြီးတော့ဝင်သွားတဲ့သဘောလေးပေါ်မှာစိတ်ကမ်းပြီးတော့အာနာပါနကမ္မဋ္ဌာန်းရှုပွားသွားမယ်ဆိုရင်တော့ဝိပဿနာဆိုတဲ့အခွန်ဉာဏ်ကြီးလေးနဲ့အိပ်ပြီးသားဖြစ်သွားတာပေါ့။ဒါကြောင့်ဆုလိုက်ပါမိကိုဆူရာညကျန်လာကောင်းစွာမှတ်ရမည်တစ်ချက်ကမိခါမှာမိတောက်တွေဟုံဟုံတောက်နေတယ်။မိတောက်မိပြန်နေဟုံဟုံထနေတယ်ဆိုတာကဘာလဲဆိုရင်ညာကကြံစီထားတဲ့လုပ်ငန်းကိစ္စတွေကိုမိခါမှာကိုယ်နဲ့နှုတ်နဲ့စိတ်နဲ့အကောင်အထည်ပေါ်ပြီးတော့လုပ်တာကိုပဲမိခါမှာမိတောက်မိပြန်နေထနေတယ်လို့ဆိုပါတယ်။အများဖြင့်တော့တမန်ကောင်းကြောင့်လုပ်ငန်းဆက်ရှိတဲ့လုပ်ငန်းတွေကိုထုတ်ကင်ကြတဲ့နေရာမှာအများစုကတော့လောဘဒေါသအဆက်ရှိတဲ့ကိလေသာတွေကိုအခြေခံပြီးတော့လုပ်ကြတာများတယ်။နေခင်းမှာလုပ်ငန်းဆောင်တာတွေလုပ်နေတဲ့အချိန်မှာလောဘဒေါသအဆက်ရှိတဲ့ကိလေသာတွေတစ်ခုမဟုတ်တစ်ခုဖြစ်နေတာပဲများတယ်။အဲ့ဒါကိုယူပြီးတော့နေခါမှာမိတော့မိပြန်နေထားနေတယ်လို့ပြောတာပါ။ခုနပြောခဲ့တဲ့ညခါမှာမိကိုယ်တွေထားတယ်ဆိုတဲ့နေရာမှာလည်းပဲလောဘဒေါသအခြေခံတဲ့အတွေးတွေတွေးနေတာကိုရည်ပဲပြီးတော့အဓိကပြောခြင်းဖြစ်ပါတယ်။မိကိုကမိကိုပူနဲ့မိကိုအေးလို့တော့ရှိတာပေါ့။မနေ့ကမှဒါနပြုမယ်။သဘောတရားစကားနဲ့လက်ပြန်ဆိုရင်အာယုံစောလေးကမယ်၊နေစောလေးကမယ်၊စသည်အားဖြင့်ပေါ့။နောက်တနေ့မှဒါနပြုမယ်။နောက်တနေ့မှတော့ငါဥပုသ္သီလစောက်တည်မယ်။နောက်တနေ့မှတရားနာမယ်။နောက်တနေ့မှဘာဝနာလေးပွားမယ်။စသည်အားဖြင့်တရားဓမ္မနဲ့ပတ်သက်တဲ့ကုသိုလ်ကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာကိုတွေးတာကတော့မိကိုအေးအေးလို့ပြောရမှာပေါ့ခုနလောကရေးရာတမိုင်ဝိုင်းကြောင်းကိစ္စကြီးမနေ့ပြန်မှာဘယ်လိုခန်းစားလိုက်မယ်ဘယ်လိုသွားလိုက်မယ်ဘယ်လိုလာလိုက်မယ်စသဖြင့်ပြောစရာပါးစရာကိစ္စတွေကိုတွေးတော့ကြံစီတယ်ဆိုတော့လောဘဒေါသစတဲ့ကိလေသာတွေနဲ့ကြံစီတာမျိုးမိကိုပူလို့ပြောရမှာပေါ့ဘယ်လိုပဲဖြစ်ဖြစ်ကောင်းတာပဲကြံစီကြံစီမကောင်းတာပဲကြံစီကြံစီကြံစီတာမှန်သမျှကတော့မိကိုပါပဲကောင်းနာကလည်းပဲတင့်တယုံလောက်ပဲစီမံကိန်းချတဲ့သဘောလုပ်ငန်းတွေဆွဲတဲ့သဘောအစီအစဉ်ဆွဲတဲ့သဘောလောက်ပဲလူရင်းတူရှင်တွေပဲကျန်စီသင့်မှနေလူရင်းတူရှင်ထက်ပိုလွန်ပြီးတော့အတွေးတွေရင်းရင်ကျော်မှနေမျိုးမနေသင့်ဘူးနေခါမှမိတော့မိလန်ထတယ်ဆိုတဲ့နေရာမှာလည်းပဲဘဝရတ္ထခြေခံတဲ့လုပ်ငန်းဆောင်တာတွေကိုဆောင်ရွက်နေရင်တော့ပူလောင်တဲ့မိတော့မိလန်နေဖြစ်နေမှာပေါ့အဲ့တော့သာသနာတော်နဲ့ကျုံတွေ့တဲ့အခိုက်မှာလည်းပဲအပူငြိမ်စေအပူငြိမ်စေဆိုတာကစားရမှာပါပဲ။နေခါမှာမိမိမလုံးမဖြစ်တော့လောကမှာကျင်နေနေရတာဆိုတော့လောကီလုပ်ငန်းကိစ္စတွေဆိုတာကမလုံးလို့လည်းမဖြစ်သေးဘူး။လူဆိုလည်းလူအလုံယဟန်ဆိုလည်းယဟန်အလုံအလုံကိုယ်စီရှိကြတာဆိုတော့မလုံးလို့မဖြစ်ဘူး။တရားဘာဝနာလုပ်ငန်းအလုံတစ်ခုတည်းကြီးပဲလုံးလို့ကလည်းမဖြစ်သေးဘူး။မလုံးမဆောင်တဲ့လုပ်ငန်းကိစ္စတွေကလုံနေရတယ်အဲ့ဒီလိုလုပ်တဲ့အခါမှာလောဘဒေါသစတဲ့အပူတွေမဝင်မဲနဲ့အေးနေအောင်လုပ်တတ်ဖို့လိုတယ်။အပူလျှော့ပြီးတော့လုပ်တတ်ဖို့လိုတယ်ပေါ့။အဲ့တော့အိမ်မှာရောင်းတဲ့ဝယ်တဲ့လုပ်ကိုလုပ်နေတယ်ပဲဆိုကြပါစို့။ဈေးရောင်းတဲ့လုပ်ကိုလုပ်နေတယ်ဆိုလို့ရှိရင်တတိဆိုတဲ့အချိန်လေး၊ပညာဆိုတဲ့အချိန်လေးမပါဘူးဆိုလို့ရှိရင်တော့လောဘဒေါသတွေနဲ့ပူနေမှာပါပဲ။ရောင်းလို့ဝယ်လို့အမြတ်ဒီအများကြီးရလာတော့လည်းပဲသဘောတွေကြားตาရပြီးတော့လောဘတွေနဲ့ပူမယ်ကိုယ်စီကအကျွေးယူသွားပြီးဆိုတော့လည်းစိတ်တွေတူပြီးတော့ဒေါသတွေနဲ့ပူမယ်စသည်အားဖြင့်ပေါ့ဒါတော့ဈေးရောင်းင်းနဲ့လည်းပဲလောဘဒေါသအပူတွေမဖြစ်အောင်ရောင်းတတ်ဖို့လိုတယ်အပူငြိမ်းစေအပူငြိမ်းစေဆိုတာကတော့ဘာလဲဆိုရင်လူရင်းကတော့စိတ်ထားလေးပါပဲစိတ်ထားတတ်ရင်မြတ်တယ်ဆိုတဲ့အတိုင်းစိတ်ထားလေးတစ်ချက်အရေးအကြီးဆုံးပါပဲစိတ်ထားလေးတစ်ချက်စိတ်ထားကောင်းလို့တစ်ချက်ဝင်လိုက်ပြီဆိုလို့ရှိရင်တော့အပူတွေတက်တာတော့မှာပါစိတ်ထားဆိုတဲ့နေရာမှာလည်းပဲဒ ဒါနစိတ်ထား၊သီလစိတ်ထား၊သမထစိတ်ထား၊ဝိပဿနာစိတ်ထား၊စိတ်ထား၄မျိုးလုံးနဲ့အလုပ်လုပ်ကြရမယ်။မိဂုတ်စိတ်ကိုကိစ္စမှာတော့သမထဝိပဿနာ၂မျိုးဆိုရင်ပဲလုံလောက်နေပါလေ။နေ့လည်နေ့ကလုပ်ငန်းဆောင်တာတွေအမှုကိစ္စတွေလုပ်နေတဲ့အချိန်မှာတော့သမထဝိပဿနာနဲ့တည်းမရတော့ဘူး။ဒါနသီလဆိုတဲ့စိတ်ထားလေးပါလိုအပ်လာတယ်။ဆိုတော့ဈေးရောက်နေဆိုလို့ရှိရင်ကိုယ်သုံးဆောင်မှုကိုခံစားဖို့ကိုပြောပါဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဈေးမရောက်မင်းနဲ့ဒီဈေးရောက်လို့ရတဲ့အမျက်တွေနဲ့ငါသာသနာတော်ကြီးကိုလှူဒါန်းမယ်မိဘကျေးဇူးဆက်မယ်အဖေကိုဘလောက်ပေးမယ်အမေကိုဘလောက်ပေးမယ်ဆွေမျိုးတွေကိုဘလို့ထောက်ပံ့လိုက်မယ်အများအကျိုးအတွက်ပရိဟိတလုပ်ငန်းဒီမှာလူမှုရေးလုပ်ငန်းဒီမှာဘလို့လှူဒါန်းမယ်စသဖြင့်ချင်းကိုဈေးရောက်လို့ရလာတဲ့အကျိုးအမျက်တွေနဲ့ဒါနကောင်းမှုပြုဖို့ဆိုရင်ရည်ရွယ်ချက်ကလေးထားလိုက်မယ်ဒါနစိတ်ထားလေးထားလိုက်မယ်ဆိုရင်အပူတက်တာသွားပါလေဒီရောင်လဲလို့အမြတ်ကလေးတစ်ခုရလာပြီဆိုရင်တပစ္စည်းတစ်ခုရောင်းပြီးတဲ့ရောင်းပြီးတိုင်းပေါ့ဟောဒီပစ္စည်းအရင်ကဘလောက်အမြတ်ကဘလောက်ဟုတ်ပြီဒါသာသနာတော်အတွက်ငါလှူဖို့ရလာပြီသာသနာတော်ကဘလောက်လှူမယ်ဒီဘကဘလောက်ကြောမယ်ဆွေမျိုးတွေကဘလောက်ထောက်ပံ့မယ်အများစုတဲ့ဘလောက်လှူမယ်စသဖြင့်အဲ့ဒီလိုအမြဲတမ်းဒါနစိတ်ထားလေးမကြမကြဝင်ဝင်ပေးမယ်ဆိုလို့ရှိရင်ဒါနကုသိုလ်လေးလည်းဖြစ်နေတယ်ပုပ္ပစေရနာနဲ့ဒါနကုသိုလ်လေးလည်းဖြစ်နေတယ်စိတ်မှလည်းအပူတွေရော့သွားတယ်သီလစိတ်ထားဆိုတာကတော့ဈေးရောက်တဲ့အခါမှာတမ္မာအာဇီဝဖြစ်အောင်လုပ်မယ်ဆိုရင်သီလကုသိုလ်ဖြစ်သွားတယ်ရှားပေါ်မြတ်ပေါ့ပြီးသိရင်သိပါစေငါတော့တမ္မာအာဇီဝနဲ့ပဲစီဝါရှာမယ်ဆိုပြီးတော့မကောင်းတဲ့ကာယဒုစရိုက်ဝစီဒုစရိုက်တွေအတ္တမေဘာကြောင့်လည်းပတ်သက်တဲ့ကာယဒုစရိုက်ဝစီဒုစရိုက်တွေကိုရှောင်ကျဉ်လိုက်မယ်ဆိုရင်ဒါသီလစိတ်ထားလေးနဲ့ဈေးရောက်နေတာဆိုတော့အပူတက်တာကိုရသွားတယ်ဈေးရောက်ရင်လည်းကိုယ်စီဈေးလာဝဲတဲ့သူတွေကိုမေတ္တာလေးပွားနေမယ်ဈေးလာဝဲတဲ့သူဆိုတာတကယ်တော့ကိုယ်ကြည့်ရှုရှင်ပဲသူလာဝဲလို့ငါရောက်ရတာငါရဲ့ခမင်းရှင်ပဲငါရဲ့ကြည့်ရှုရှင်ပဲကြည့်ရှုရှင်ကြီးကျမ်းမာချမ်းသာပါစေဒါစိတ်ထဲကပေါ့တခါတည်းမှာလည်းပဲနှုတ်ကထွက်ပြီးတော့ကေဝေယူအပ်ပြတဲ့ကျေးဇူးတင်ပါတယ်။ကျမ်းမာချမ်းသာပါစေ။ဒီလိုပြောလဲဘယ်သူမှစိတ်ဆူးမှမဟုတ်ပါဘူး။ပို့ပြီးတော့တောင်းမှနောက်ဆိုဇီယံကောင်းလိမ့်မယ်။ဒီဈေးတဲ့ကဒီပုဂ္ဂိုလ်ကအင်မတန်မှပဲမေတ္တာတရားပြုပါတယ်။ပြောတာလေးကလည်းချူတာလိုက်တာ။စသဖြင့်ချင်းပေါ့လေ။အဲ့တော့နှုတ်နဲ့အတန်ထွက်မပေါ်တော့မှစိတ်ထဲကနေတော့ဒုတိယဈေးလာဝယ်ပြီးတယ်ဝယ်ပြီးတယ်အဲ့ဒီလိုမျက်နှာသိချာကြည့်ပြီးတော့မေတ္တာလေးပို့ထွက်လိုက်ရမယ်။မေတ္တာကိုအကျိုးမထားပဲပွားတဲ့နည်းပေါ့လောကမှာတရားနဲ့တရားဆက်ဆံနေကြရတယ်တူဦးတယောက်တည်းနေလို့မရဘူးပဝင်းခြင်းဆိုတာရှိရတယ်အများနဲ့ကင်းခွာပြီးတော့ဘလုံးမရက်တီလို့မရတော့တယောက်ယေရှုတရားဆိုတာရှိကြတယ်တခြားတယောက်ကကိုယ်ပေါ်မှာယေရှုတစ်ခုခုပြုပြီးတိုင်းအကျိုးမထားပဲနဲ့ချက်ချင်းလက်ငင်မေတ္တာပွားလိုက်တော့အကောင်းဆုံးပါပဲမေတ္တာအကျိုးမတင်တော့ဘူးညအိယံဝင်ဘုရားရှိခိုးမေတ္တာပို့မှာပွားမယ်ဆိုရင်အိယံဝင်ဘုရားရှိခိုးမေတ္တာပို့တဲ့အချိန်သူ့ကိုသတိရခြင်းမှရမှာမေ့မိနေမယ်။ဇီယောင်းတဲ့လူဆိုတော့ပုံမေ့မှာပေါ့ဝယ်လာတဲ့ဝယ်လာဝယ်တဲ့သူကအများကြီးဆိုတော့ပို့ပြီးတော့မေ့နိုင်တယ်။ဒီတော့အကျွေးမထားဘဲနဲ့ချက်ချင်းပို့လိုက်တာအကောင်းဆုံးပဲ။ဇီယောင်းတာမှမဟုတ်ပါဘူးတခြားတရားလက္ခဏာကိစ္စတွေလည်းဒီတိုင်းမှာပဲတရားစကားကိုကိုနှုတ်နဲ့အကူညီပေးတဲ့အခါမှလည်းချက်ချင်းမေတ္တာပို့လိုက်။ကိုယ်နဲ့အကူညီပေးလဲချက်ချင်းမေတ္တာပို့လိုက်။စာရေးပြီးတော့အကူညီပေးတယ်ဆိုလည်းချက်ချင်းမေတ္တာပို့လိုက်။ကိုယ်ကိုကျေးဇူးပြုတဲ့သူမန္တနာကိုချက်ချင်းသာမေတ္တာပို့လွှတ်ပြလိုက်အဲဒါဆိုရင်မေတ္တာစိတ်ထားလေးနဲ့လုပ်ငန်းဆောင်တာတွေလုပ်နေရတာသမထစိတ်ထားပေါ့ဒါလည်းပဲအပူကိုရော့စေတဲ့နီလမ်းပါပဲဝိပဿနာစိတ်ထားကတော့ဒီပြောကြမလို့ဈေးရောက်နေဆိုလို့ရှိရင်လည်းပဲထိုင်နေတာကိုထိုင်နေထိုင်နေဈေးရောက်ဝယ်သူမလာသေးဘူးဆိုရင်ပေါ့လေဈေးဝယ်သူမလာသေးဘူးဆိုတော့ထာဝရသတိကပ်ပြီးတော့ဝင်လေထွက်လေလဲရှုမှတ်နေလို့ရတာပါပဲမျက်စိရောလည်းမှိတ်မထားနဲ့ပေါ့ဆံရံပစ္စည်းသူနဲ့လက်သွားမယ်နော်အဲ့ဒါမျက်စိလေးလည်းဖွင့်တဲ့အခါဖွင့်ပိတ်တဲ့အခါပိတ်နာဒီဝါလေးသတိကပ်ပြီးရှုထိုင်တာလေးကိုရှုပစ္စည်းလေးတွေဟိုရှုဒီရှုရှင်းတဲ့လှုပ်ရှားမှုလေးတွေရှုဆံရံတောင်းတာနဲ့ရှင်းတာနဲ့သွားနေတဲ့ခြေလမ်းလေးတွေမှာသတိကပ်ပြီးတော့ရှုဈေးရောက်နေတဲ့အချိန်မှာဆိုလို့ရှိရင်လည်းဝယ်တဲ့သူကိုကိုယ်ပစ္စည်းပေးလိုက်တဲ့အမူအရာလေးကိုသတိကပ်ထားဝယ်သူစီကပက်ဆံလေးလှမ်းလိုက်တာသတိကပ်ထားသံကိုလည်းနဲ့ထိတာပစ္စည်းကိုလည်းနဲ့ထိတာဒီထိမှုတဘောလေးတွေမှာတတိကတ်သားပေါ့စကလုံးနဲ့တော့လိုက်ပြီးတော့ပြီးတယ်ငွေချီတယ်ရည်တယ်နဲ့လျှောက်ကြည့်ကြတော့မလိုပါဘူးနော်အဲ့ဒီလျှောက်ကြည့်နေတော့လေတောကြံနေတရားအားမယ်နှစ်ရသောအမြင်ဒုက္ခအဲ့တော့လွတ်တတ်ဖို့လိုတာပေါ့လေစကလုံးနဲ့ရတော့နေရာကကြီးနေရန်ယွန့်နေကြတော့မလိုပါဘူးအဲ့လိုအဖြစ်ပေါ့ဇေယျရင်းနဲ့လည်းဝိပဿနာရှုပြီးတော့ရောင်းလို့ရပါတယ်ဇေယျနေရာလို့ငါတော့လက်မလဲဘူးတရားမှတ်ခြင်းမရှိဘူးလို့ဆင်ခြင်ပေးကြမလိုတော့ဘူး စီရင်ရင်တရားမှတ်လို့ရသွားပြီ။ဒါနဲ့လုပ်ငန်းကိစ္စတွေကိုဆောင်ရွက်တဲ့နေရာမှာလည်းနေอยู่ပါပဲ။ဒါကြောင့်ဆွေလိုက်ပါမိတောက်ဆိုတာနေလုံတာကောင်းစွာမှတ်ရမည်ခါမှာမိဘတွေတလူလူထွက်ပြီးတော့နေခါမှာမိတောက်တွေတလင်းလျံထနေတဲ့တောင်မကြီးကိုဆရာဖြစ်တဲ့ပုဂ္ဂိုလ်ကတပည့်ဖြစ်သူကိုတူခိုင်းတယ်လို့ဆိုတော့ဆရာဆိုတာဘာလို့လဲယမနဆရာကြီးဆိုတာဘာလို့လဲသိရမယ်ယမနဆရာကြီးဆိုတာကတော့မြတ်စွာဘုရားပါပဲမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်ကိုးပါးထဲမှာဆရာဆိုတဲ့စကားလုံးပါတဲ့ဂုဏ်တော်လေးတစ်ခုရှိတယ်ဗါတဲ့တို့တတ္ထာဇီဝမနုဿနံဇီဝမနုဿနံနတ်လူတုဤတတ္ထာဆရာမြတ်စွာဘုရားရှင်ဟာနတ်လူမြမတ္တဝါအလုံးရဲ့ဆရာဖြစ်တယ်တနည်းအားဖြင့်ပြောရင်တော့နတ်လူမြမတ္တဝါအလုံးရဲ့တလောကလုံးရဲ့ရှိသွားကောင်းဆောင်ဖြစ်တယ်လောကမှာဆရာဆိုတာတပည့်တွေရှိကြစမြဲပါပဲတပည့်ရှိလို့လဲဆရာလို့ခေါ်ရတာပဲပေါ့ဒါပေမဲ့လောကမှာရှိတဲ့ဆရာတွေတပည့်ဘယ်လောက်ပဲများများမြတ်စွာဘုရားလောက်တော့မများဘူးလောကမှာရှိတဲ့ဆရာတွေနေနဲ့ဆိုရင်တပည့်ကရာဂဏန်းလောက်ရှိမယ်ထောင်ဂဏန်းလောက်ရှိမယ်တောင်ဂဏန်းလောက်ဆိုတာအလွန်ဆုံးပဲပေါ့အဲ့ဒီရာဂဏန်းထောင်ဂဏန်းတောင်ဂဏန်းဆိုတာကလည်းတချီတည်းနဲ့ရှိတာမဟုတ်ဘူးဒီတစ်နှစ်တပည့်တွေရဲ့နောက်တစ်နှစ်တပည့်တွေရဲ့နောက်နှစ်တပည့်တွေရဲ့နှစ်တည်းအများကြီးကတော်ဆက်ခဲ့တဲ့တပည့်တွေကိုပေါင်းလိုက်တော့မှရာဂဏန်းထောင်ဂဏန်းတောင်ဂဏန်းဆိုတာတွေဖြစ်လာရတာမြတ်စွာဘုရားရှင်ကတော့တောလကလုံးမှာတပည့်အများဆုံးဆရာဖြစ်ပါတယ်ဘယ်လောက်များသလဲဆိုတာရည်တွက်လို့ကိုမရတော့ဘူးဆိုကြပါစို့မြတ်စွာဘုရားပထမဆုံးတရားဥဟောတာဓမ္မစကြာတရားတော်ကိုဟောတယ်ဓမ္မစကြာတရားတော်ကိုဟောလိုက်တော့နတ်ပြည်မှာပေါင်းဘယ်လောက်ကျွတ်တန်းဝင်ရတဲ့တဲ့တော့18ကတိအဲနတ်ပြမာရီကြီးပဲ18ကတိလူတွေကတော့အရှင်ကုဏညာတယောက်တည်းပေါ့အဲ့တော့တရားတပွဲထဲမှာတောင်မှတပည့်ပေါင်းကဘယ်လောက်တောင်တူဝါလာတယ်လေ18ကတိစဉ်းစားစားကြည့်တော့လောကမှာရှိတဲ့ဆရာကြီးဟာတချီတည်းနဲ့တပည့်ပေါင်း18ကတိရတယ်ဆိုတာမရှိပါဘူးအဲ့ဒီလိုပဲပေါ့တခြားတရားဝတ်ဒီမှာလည်းပဲကတိ60ကျွတ်တန်းဝင်သွားတာနဲ့ကတိ30ကျွတ်တန်းဝင်သွားတာနဲ့7400ကျွတ်တန်းဝင်သွားတာနဲ့တပည့်တွေအများကြီးရှိပါတယ်တပည့်ပေါင်းများစွာရဲ့ဆရာဖြစ်တယ်ဆရာကလည်းပဲတပည့်တွေကျင့်မှုတာဟောတဲ့ဆရာမဟုတ်ဘူးကိုယ်တိုင်ကျင့်သုံးပြီးမှကိုယ်တိုင်ကျင့်ကြံအားထုတ်လို့ပြီးမြောက်ပြီးမှတပည့်တွေကိုလည်းပဲကိုယ်နဲ့အတူကိုယ်နဲ့အလားတူပြည့်စုံအောင်သုံးသင်ညွှန်ကြားတဲ့ဆရာဖြစ်ပါတယ်ဆရာဆိုတာကောင်းရာကောင်းကြောင်ညွှန်ကြားတတ်တဲ့ပုဂ္ဂိုလ်ဆရာဆူချောင်းလုပ်တွေကိုတားမြစ်တတ်တဲ့ပုဂ္ဂိုလ်ကိုဆရာလို့ခေါ်ပါတယ်။ဆရာကောင်းဆရာမှန်ဆရာစစ်ဆိုတာတပည့်တွေမကောင်းလို့ဖြစ်မဲ့ကိစ္စတွေကိုတားမြစ်ပေးရပါတယ်။တပည့်တွေကောင်းလို့ဖြစ်မဲ့ကိစ္စတွေကိုညွှန်ကြားပေးရပါတယ်။ဒါမှဆရာကောင်းလို့ခေါ်နိုင်တယ်။မြတ်စွာဘုရားကတော့မကောင်းလို့မဖြစ်အောင်ဆိုပြီးတော့သဗ္ဗပါပတအကရဏမကောင်းမှုမှန်သမျှမပြုကြနဲ့ဆိုပြီးတော့တားမြစ်တော်မူပါတယ်။ကောင်းလို့ရရှိစေခြင်းလွန်းလို့ကောင်းကျိုးရရရကြောင်းနိလန်းညွှန်ကြားတဲ့နေနဲ့ကုသလသဥပသံပရာကုသိုလ်တရားတွေနဲ့ပြည့်စုံအောင်ကြိုးစားကြလို့ညွှန်ကြားတော်မူပါလေ။အဲဒီကုသိုလ်အကုသိုလ်ရဲ့အကျိုးတရားတွေဆိုတာကလည်းတကယ်တော့ဒုက္ခသစ္စာဒုံကြီးပဲဖြစ်နေလို့ဒီဒုက္ခတွေကနေအပြီးတိုင်လွတ်မြောက်သွားအောင်သံသရာဝိစင်းရဲ့ကနေအပြီးတိုင်လွတ်မြောက်သွားအောင်ဆိုပြီးတော့သစိတ်တပရိယောဓပနံမိမိရဲ့စိတ်ကလေးကိုအစဉ်ကျေဆုံးဖြစ်အောင်ကြိုးစားပါဆိုပြီးတော့တန်တရာဝိစင်းရမှာလွတ်မြောက်ကြောင်းနိလန်းကိုလည်းညွှန်ကြားပေးပါတယ်။ကောင်းကျိုးဖြစ်အောင်ဆိုးကျိုးမဖြစ်အောင်တားမြစ်ပေးဖို့နဲ့မကဘူး။ကောင်းကျိုးဆိုးကျိုးအလုံးကနေလွတ်မြောက်သွားအောင်မှညွှန်ကြားပေးတော်မူပါတယ်။ဒီတော့ဩဝါဒပါတိမောမှာပါတဲ့တပ္ပပပသာအာကရဏံကုသလသဥပသံပဒါသစိတ်တပရိယောဓါပနံဣတံဗုဒ္ဓနာသာသနံဗမလူဆောင်ပုစံတော်အလုံးလည်းရထားပြီးသားပါ။ မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားအဲ့ဒီအဆုံးအမလေးတစ်ခုတည်းနဲ့ကိုပဲမြတ်စွာဘုရားဟာဆရာတင်ထိုက်နေပါပြီဆရာကောင်းဆရာမြတ်ပြီးသားနေပါပြီဆရာစစ်ဆရာမှန်ပြီးသားနေပါပြီဒါကြောင့်ဆိုလိုက်ပါဆရာဆိုတာမြတ်ဗုဒ္ဓကောင်းစွာမှတ်ရမည်ဘာလဲသိပြီးရင်တပည့်ဆိုတာဘာလဲသိရအောင်မယ်တပည့်ဆိုတာကတော့မြတ်စွာဘုရားရှင်းပြထားတဲ့သီလသမာဓိပညာသိက္ခာသုံးပါးကိုရှင်းပြကြိုးကုပ်အားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ပါပဲမြတ်စွာဘုရားရှင်ရဲ့အဆုံးအမတိုင်းလိုက်နာနေတဲ့ယောဂီပုဂ္ဂိုလ်ဟာတပည့်ဖြစ်ပါတယ်ဒီတော့မြတ်စွာဘုရားရှင်ရဲ့သီလသမာဓိပညာဒါနကတော့ချမ်းရည်နေနဲ့ထည့်ရမှာပေါ့အလုံငန်းကွန်မှာတော့သီလသမာဓိပညာကရှည်ရန်ကဖြစ်နေတယ်သီလသမာဓိပညာလို့ပြောလိုက်ရင်ဒါနကလည်းချမ်းရည်ဖြစ်နေပါတယ်လို့နားလည်ထားပြီးသားဖြစ်ရမယ်အဲ့တော့သီလသမာဓိပညာသိက္ခာ၃ပါးကိုကျင့်ကြံကြိုးကုအားထုတ်နေတဲ့အချိန်ဟာမြတ်စွာဘုရားရဲ့တပည့်ဖြစ်နေတဲ့အချိန်ပဲဘုရားဘာသာဝင်လို့နာမည်ခံလိုက်ယူနေဘုရားရဲ့တပည့်ဖြစ်မသွားဘူးဘုရားဟောကြားတဲ့အဆုံးအမကိုကျင့်သုံးမှတပည့်ဖြစ်တယ်ကျင့်သုံးမှဆိုတာလေကျင့်သုံးနေတဲ့အခိုက်အတန့်လေးမှတပည့်ဖြစ်တယ်မကျင့်သုံးတဲ့အခိုက်အတန့်မှတော့တပည့်မဟုတ်တော့ဘူးတပည့်မဟုတ်ဘူးဆိုတော့ဘာဖြစ်မလို့တပည့်ပဲဖြစ်မှာပေါ့နော်ညတ်တန်နဲ့မပယ်ရဲနဲ့နောက်ကျင့်တဲ့ပယ်သွားလိမ့်မယ်တပည့်ဆိုတာကတော့ဘုရားရဲ့အဆုံးအမအတိုင်းပြည့်ပြည့်ဝဝပေါ့တပည့်ဆိုတာဘုရားရဲ့အဆုံးအမကိုပြည့်ပြည့်ဝဝနာယူတဲ့လူမလို့တပည့်လို့ခေါ်တယ်ဆရာရဲ့အဆုံးအမတိုင်းမလိုက်နိုင်ပဲနဲ့အဆုံးအမရဲ့ဆန့်ကျင်ဘက်ထော်တော်ကန်းတဲ့နေလှုပ်တယ်ဆိုရင်တော့ပဲ့နေတာမလို့တပဲ့လို့ခေါ်ရမယ်။ဆရာအဆုံးအမတိုင်းနားမထောင်ဘူးဆိုတော့ဒါနကုသိုလ်လည်းပဲ့နေတယ်၊သီလကုသိုလ်လည်းပဲ့နေတယ်၊သမထကုသိုလ်လည်းပဲ့နေတယ်၊ဝိပဿနာကုသိုလ်လည်းပဲ့နေတယ်။ဒါနကုသိုလ်ပဲ့တော့သံဃာမှာပြည့်စုံဥစ္စာတွေချုပ်တဲပြီးတော့အကျိုးတရားအနေနဲ့လည်းပဲ့သွားတယ်။သီလကုသိုလ်မရှိတော့သံဃာမှာယူဆင်းဥပဒိမပြည့်စုံ၊အနာရောဂါတွေထူပြောပြီးတော့ပဲ့သွားပြန်တယ်။သမထမပြည့်စုံတော့သံဃာမှာစိတ်တည်းပြောင်းညံ့လောကရန်ခန္ဓာကြီးမရှိဘဲနဲ့ပဲ့သွားပြန်နေဝိပဿနာကုသိုလ်မရှိတော့သံဃာဝိသေမှာရှည်ချပြီးတော့သံဃာထဲမှာပဲတဝဲလေးလေးနဲ့ပဲ့နေရပြန်နေအဲ့လိုဖြင့်မြတ်စွာဘုရားရဲ့အဆုံးအမကိုမလိုက်နာဘူးဆိုရင်တပည့်မဖြစ်ဘဲနဲ့တပည့်ဖြစ်တော်တာပါပဲဒီတော့မြတ်စွာဘုရားရှင်ရဲ့တပည့်ဆိုတာတရားစခန်းအနေနဲ့ပြောမယ်ဆိုရင်တော့ယောဂီပုဂ္ဂိုလ်ပါပဲယောဂီပုဂ္ဂိုလ်တို့ဟာမြတ်စွာဘုရားရှင်ရဲ့တပည့်တွေဖြစ်တယ်ယောဂီဆိုတာကယောဂီဆိုတဲ့သက္ကလုံးကြီးရဲ့အဓိပ္ပာယ်ကလည်းသိထားရအောင်မယ်ယောဂီဆိုတာဘာလဲယောဂီဆိုတော့ယောဂီဆိုမှတော့ရှင်ပြလဲယောဂီပေါ်လို့ပြောနေဦးမယ်နော်ယောဂီဘုဆုံးမထားတဲ့သူယောဂီပေါ့ဗျာတရားစခန်းယုံတရားစိတ်တာဝင်တဲ့သူယောဂီပေါ့ဗျာလို့ပြောနေ ਉ မယ်ယောဂီဘုဆုံးဝတ်ထားယုံနဲ့ယောဂီမဖြစ်ပါဘူးတရားစခန်းဝင်နေယုံနဲ့စိတ်တာမြေမှာရှင်းချထားယုံနဲ့လည်းယောဂီမဖြစ်ပါဘူးယောဂီဆိုတာယောဂဆိုတဲ့ပုဂ္ဂိုလ်နဲ့နောက်ကဤဆိုတဲ့ပုဂ္ဂိုလ်နဲ့နှစ်ပုတ်တွဲထားတာပါယောဂဆိုတာအာထုတ်ခြင်းဤဆိုတာကရှိသူယောဂီနှစ်ခုပေါင်းလိုက်တော့အာထုတ်ခြင်းရှိသူဆောင်ကြလိုက်တော့အာထုတ်နေတဲ့သူလို့ဆိုလိုပါတယ်အာထုတ်တယ်ဆိုတာလေအာထုတ်တာတွေကတော့အများကြီးရှိတာပေါ့သိညာမှာရင်ကစားတယ်ဆိုတာလေဒါအာထုတ်နေတာပဲဒီနော်အဲ့ဒီလိုဇေယောင်းတဲ့လူကလည်းအာထုတ်နေတာပဲပေါ့ဒါပေမဲ့အဲ့ဒီလိုအာထုတ်တာကိုပြောတာမဟုတ်ဘူးတရားအာထုတ်နေတာတန်ရာဝဆင်းရဲမှလုံးမြောက်ရလုံးမြောက်ကြောင့်တရားတွေအာထုတ်နေတာကိုဘာလို့ခေါ်လဲယောဂီလို့ခေါ်တယ်အာထုတ်ခြင်းရှိတဲ့သူအာထုတ်နေတဲ့သူအားထုတ်တယ်ဆိုတာကတော့သုံးမျိုးရှိတာပေါ့အစာပြုအားထုတ်ခြင်းအစမပြအားထုတ်ခြင်းအစစင်အားထုတ်ခြင်းလို့အားထုတ်ခြင်းသုံးမျိုးရှိတယ်အဲ့ဒီအားထုတ်ခြင်းသုံးမျိုးနဲ့အားထုတ်နေတဲ့သူကိုယောဂီလို့ခေါ်တာပါပဲအစာပြုအားထုတ်ခြင်းဆိုတာကတော့နာဒီဝမတတိကလေဝင်လို့ရှိရင်ဝင်နေလေဖက်လို့ရှိရင်ဖက်တယ်ကွေးလို့ရှိရင်ကွေးတယ်ဆန့်ရင်ဆန့်နေသွားရင်သွားတယ်ရက်ရင်ရက်တယ်ထိုင်ရင်ထိုင်နေသမင်းစားတော့စားတယ်ရီချူးတော့ချူးတယ် မြင်တော့မြင်နေကြတော့ကြတယ်နန်းတော့နန်းနေစားတော့စားတယ်ထီတော့ထီတယ်တီးတော့တီးတယ်တွေးတော့တွေးတယ်စသဖြင့်ပေါ်လာသမျှအာယုန်တိုင်းသင်ရှားသမျှအာယုန်တိုင်းကိုမလွတ်တမ်းအမှတ်စိတ်နဲ့ဒလကြံလိုက်နေတာကိုအစာပြိုအာထုခြင်းလို့ခေါ်ပါတယ်အစာပြိုအာထုတဲ့နေရာမှာတော့ဘာပဲပေါ်ပေါ်ဘာပဲသင်ရှားသင်ရှားမှတ်တာမှတ်ချလိုက်ရမယ်ရှုခံအာယုန်ရဲ့သဘောတဘောပါလိမ့်ပြီးတီးတီးမတီးတီးမှတ်တာမှတ်နေမဟုတ်တာဝန်ကကိုတာဝန်ပဲမှတ်ရင်မှတ်ရင်လည်းတစ်ဖြည်းဖြည်းတော့သိလာပါလိမ့်မယ်စာစဖက္ကသခလေးတော်လို့ပေါ့စာသင်လို့စာရိစဖက္ကသလို့ဆိုလို့ရှိရင်တော့ခလေးလေးဆိုရင်ဥပမာညာအခါလာသာသာကစားမလားနားမလားဆိုရင်ညာယညာအာယီအညာအခါကွေဈာခါညာအခါစလုံးပေါင်းပြီးတော့မဖတ်ရဘူးလားစာဖတ်မကျွမ်းကျင်သေးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့ဖတ်သည်စာရိကိုစလုံးပေါင်းပြီးတော့ဖတ်နေရတယ်အဲ့ဒီလိုပါပဲရှုခံအာယုရဲ့သဘောတဘာဝတွေကိုအဝါမဝသေးတဲ့ယောဂီပုဂ္ဂိုလ်အစပြုအားထုတ်နေတဲ့ပုဂ္ဂိုလ်ကတော့သွားရင်သွားတယ်စားရင်စားတယ်စသဖြင့်ချင်းမှတ်နေရမှာပဲစကလုံးအသွင်ဆောင်ပြီးတော့ပေါ့လေကိုသုံးနေတာကိုခေါ်ဝေါ်နေတာစကလုံးလေးတိုင်းပဲသုံးပြီးတော့မှတ်နေရမယ်စာဖတ်ကျွမ်းကျင်သွားပြီဆိုရင်တော့လည်းပဲညာခလသသဆိုတာကိုစလုံးကြီးပေါင်းပြီးဖတ်နေစရာမလိုတော့ပါဘူးဒီတိုင်းပဲတခြားတန်းဖတ်သွားလိုက်ရတဲ့အတိတ်ပဲပြီးသွားတယ်။အဲဒီလိုပါပဲမှတ်အားကောင်းလာလို့တတိသမတိဉာဏ်ကြီးရင်းသာလာပြီးဆိုရင်တော့သွားတယ်၊စားတယ်၊မြင်နေကြတဲ့ဆက်တဲ့စကလုံးတွေမသုံးမိမဲ့လည်းပဲရှုခံအာယုံပေါ်မှာတတိလေးကတ်လို့ရသွားပါတယ်။အရှုခံအာယုံပေါ်မှာတတိကတ်လို့ရလာအောင်အဆင့်မမြင်သေးဘူးဆိုရင်တော့မှတ်တဲ့အလုပ်ကိုနာနာလုပ်နေရအောင်ပါပဲ။ဒါကိုအစပြုအားထုတ်ခြင်းလို့ခေါ်ပါတယ်။အမှတ်ကိုလုံးဝမလွှတ်လိုက်ပါနဲ့။အရေးပဲတိတိမတိတိသဘောတွေတိတိမတိတိမှတ်နေဦးပေါ့သို့တော်လည်းအတတ်နိုင်ဆုံးတော့သဘောကိုသိအောင်တော့ကြိုးစားရမှာပေါ့နောက်တစ်ခုကအဆက်မပြတ်အားထုတ်ခြင်းအပြင်းထက်တွေလုံးဝလုံလောက်သွားအောင်အားထုတ်တယ်အားထုတ်ခြင်းပါပဲအပြင်းထက်တွေလုံးဝအားထုတ်တယ်ဆိုတာတမိပြောတော့ကိလေသာရှားမခုအောင်အားထုတ်တာပါပဲရှေ့အမှန်နဲ့နောက်အမှန်ရှေ့တတိနဲ့နောက်တတိရှေ့သမားတိနဲ့နောက်သမားတိဆက်ဆက်ပြီးတော့နေအောင်ရှုမှတ်ရမယ်လွတ်သွားတဲ့အချိန်ဆိုတာမရှိသေးရဘူးအစကတော့အထုတဲ့အချိန်မှတော့လွတ်သွားတဲ့အချိန်ကြီးရှိဦးမှာပေါ့အဲ့တော့အဆက်မပြတ်အားထုတ်တယ်ဆိုတော့ဥပမာဆိုတော့ဒီကြမ်းခင်းကြီးကြည့်လိုက်ပေါ့ကြမ်းဒီကြင်ကြက်လေးကခင်းထားတဲ့ဈာထဲမှာဟနေတယ်ဆိုလို့ရှိရင်ကွာနေတယ်ဆိုလို့ရှိရင်အဲ့ဒီမှာဖုံနေသေးတယ်မဝင်နိုင်ဘူးလားဝင်နိုင်တယ်ကျန်းတဲ့ခုစိမနေဘူးဆိုရင်ဖုံနေသေးတယ်ဝင်အမိုက်တွေဝင်နိုင်တယ်အဲ့ဒီလိုပဲရှေ့မှတ်နဲ့နောက်မှတ်စိတ္တိနဲ့နောက်တိဆက်ဆက်မှုမရှိဘူးဆိုရင်ဈာထဲမှာကိလေသာတွေဝင်ဝင်ပြီးတော့လာနိုင်တယ်ကိလေသာတွေဈာခိုပြီးတော့လာတယ်လို့ပြောရမှာပေါ့ကိလေသာတွေဈာခိုလာတဲ့အခါကျတော့မိမိရှုမှတ်နေတဲ့အလုပ်ပေါ်မှာလည်းပြင်းရင်မှုဖြစ်သွားတတ်တယ်အဲ့ဒီလိုဆက်မပြတ်အာထုတ်ခြင်းကိလေသာဈာမခိုတဲ့အာထုတ်ခြင်းဖြစ်ဖို့ဆိုတာအမှတ်ကအပေါ်ရန်အမှတ်ကလေးနဲ့လည်းမလုံလောက်ဘူးအတွင်းကြကြအမှတ်ကလေးနဲ့မှတ်ရမယ်အမှတ်တတိကတနည်းပြောတော့တတိဆိုလေးဖြစ်ထားလိုက်ပေါ့လေလေလေပြောရအမှတ်အဲ့ဒီအမှတ်ကနှစ်မျိုးရှိပါတယ်အမှတ်တနည်းပြောတော့တတိပဲထားပါတော့လေအမှတ်ယူတဲ့တတိနဲ့အတိယူတဲ့တတိလို့တတိနှစ်မျိုးရှိပါတယ်အပြင်တတိအတွင်းတတိလို့ခေါ်မယ်ဆိုရင်လည်းရပါတယ်အမှတ်ယူတဲ့တတိဆိုတာကခုနပြောတဲ့အတိုင်းဝင်ဝင်နေထွက်ထွက်တယ်သွားသွားတယ်ဆဆတယ်အဲ့ဒီလိုအမှတ်ကလေးတွေယူနေတဲ့တတိကိုတော့အမှတ်ယူတတိတနည်းပြောရင်အပြင်တတိတနည်းပြောတော့အပေါ်ယံတတိလို့ခေါ်ပါတယ်အပြင်ယူတတိဆိုတာကဝင်နေထွက်တယ်လို့မှတ်တဲ့အချိန်မှာဟုတ်ပြီဝင်နေလို့မှတ်နေပြီဝင်နေဆိုတာဘယ်လိုလဲဘယ်လိုလဲဝင်နေတာလဲဝင်တဲ့အချိန်မှာဘာဖြစ်နေတာလဲအဲ့ဒီတာဝေဝလေးလေးထိနေတဲ့နေရာမှာဘာလို့ဖြစ်နေတယ်လဲဆိုတာကိုစူဇန်ဆင်ကျင်နေတဲ့သဘောလေးကိုတော့အတွန်းတတိလို့ခေါ်ပါတယ်အပိယူနေတဲ့တတိဝင်တဲ့အချိန်မှာဘာလို့ဖြစ်နေတာလဲဆိုတာကိုသိအောင်စူးစူးဆက်ဆက်ကလေးထားတဲ့တတိကိုအတွန်းတတိလို့ခေါ်ပါတယ်လေးထွက်သွားတယ်ဆိုရင်လည်းနာသီဝထိတဲ့နေရာမှာတတိကပ်ပြီးတော့ထွက်တယ်လို့မှတ်တယ်ဒါအပေါ်ယံတတိအပေါ်တတိအတွန်းအပြင်တတိကနေပြီးတော့မှတ်ချက်ကလေးယူလိုက်တယ်ပြီးတော့အတွင်းတတိလေးကဟုတ်ပြီထွက်တဲ့အခါမှာဘာရင်းဖြစ်နေတာလေသာသီးဝါလေထွက်ပြီးတော့ ठी သွားတဲ့နေရာလေးမှာဘာသဘောလေးတွေဖြစ်နေတယ် အဲ့ဒါကိုသိအောင်စဉ်းကျင်စဉ်းစားပြီးတော့ဉာဏ်လေးသွင်းပြီးတော့စူးစိုက်ကတ်ထားတဲ့သဘောလေးကိုတော့အတွင်တတိလို့ခေါ်ပါတယ်အဲ့ဒီအတွင်တတိကအဓိကပါပဲအတွင်တတိခိုင်မြဲဖို့အတွက်အပြင်တတိကပံ့ပိုးပေးနေရခြင်းဖြစ်ပါတယ်အတွင်တတိဖြင့်မရောက်ခနဲ့အပြင်တတိနဲ့ပဲအပေါ်ရင်ဆက်ပြီးတော့ဝင်နေထွက်တယ်ဝင်နေထွက်တယ်သွားတယ်စားတယ်စွန့်နေယူတယ်ငိုတယ်စသဖြင့်အဲ့ဒီလိုကအပေါ်ရင်လေးလောက်ပဲမှတ်နေမယ်ဆိုရင်တော့ကြီးကြီးသွားပါလိမ့်မယ်ကြီးကြီးသွားတဲ့အခါကျတော့ထိုင်မှတ်တယ်ဆိုလို့ရှိရင်တဏှာကြီးဆိုလဲကြာလိုက်တာလို့ထင်နေမှာပဲနော်ဉာဏ်ဉာဏ်ကြီးလေးတဏှာကြီးပြေးထလာကြတော့ညံလိုက်တာလို့ထင်နေမှာပေါ့တချို့ယောဂီတွေကကြီးမောင်းသုံးချက်ခောက်လိုက်ပြီဆိုလို့ရှိရင်ဘယ်လိုထင်ကြတော့ခေါင်းကို10ပေါင်းတူနဲ့သုံးချက်ရိုက်လိုက်တယ်လို့ပဲတဲ့နော်ဒီယောဂီတွေထဲမှာပါလားမပြောတတ်ဘူးဒီဘက်ဥစဉ်တွေပါလားညံရဲနော်ကြည်လင်္ကာနဲ့ခေါင်းလိုက်ပြီဆိုတော့ခေါင်းကို10ပေါင်းတူနဲ့3ရက်ချလိုက်တဲ့အတိုင်းပဲဥစဉ်လို့တောရရှိတာတစ်ခုမှတဝါဆုပြီးတော့တရားအထုတ်ခဲ့တဲ့နှောင်းကပေါ့လေတောရဥစဉ်ကြီးတပါပြောတာလေသွားသတိရအဲ့ဒီဈိတာမှာကတော့တစ်ချိန်ထိုင်ရင်တဏှာကြီးခွဲထိုင်ရပါတယ်အဲ့ဒါဟိုကကြည်မောင်းလဲခေါင်းလိုက်ပြီဆိုတော့သူကအတန်ထွက်ပြီးတော့ကိုအော်တယ်ဘယ်လိုအော်လဲဆိုတော့ဟာသွားပါပြီကွာနော်ကြည်မောင်းသုံးရက်ခေါင်းလိုက်တာနဲ့ဟာသွားပါပြီကွာသူရတာတရားကိုမှန်းကြည့်လို့ရတယ်နော်။ဟာသွားပါပြီကွာလို့အော်မဲ့တူတူတော့ဘာလို့ရိတ်တာလာနေပြီလဲနော်။အဲ့တော့ဆယ်ပေါင်းတူနဲ့သုံးရထွက်လိုက်တယ်လို့ဖြစ်တယ်ဆိုတာအပေါ်ယံတတိလေးနဲ့ပဲဖြစ်နေလို့ဝင်နေထွက်တယ်ဝင်နေထွက်တယ်သွားတယ်စားတယ်အပေါ်ယံလေးနဲ့ပဲမှတ်နေတဲ့အခါကျတော့စိတ်မဝင်စားတော့ဘူးပေါ့ဝင်တာဘယ်လိုလဲထွက်တာဘယ်လိုလဲဆိုတာသိအောင်စူးစမ်းပြီးတော့အတွင်းတတိလေးနဲ့ကတ်ထားမှသာတရားထိုင်ရတာပြောတာအတန်တရရှိသွားပြီဆိုတာတဏှာကြီးဆိုတာခဏလေးပါပဲ။ဈဉံကြီးကြတော့ယောဂီတို့ဈဉံကြီးအပြည့်ဝရှောက်ဝဲရှောက်ကြရလားတော့မတွေ့တတ်ဘူး။ဈဉံကြီးဥစဉ်လို့ဆင်းလာတဲ့အချိန်မှာတော့လဲနေတာနဲ့ထိုင်စကားပြောနေတာနဲ့ဒါတွေပဲတွေ့တွေ့နေတယ်နော်။ဈဉံကြီးလေးကိုလေးလေးသာသာရှုမှတ်ပါ။ထိုင်တဲ့အခါမှာညောင်းလဲဆိုပြီးတော့ထိုင်တာလဲဖြူလိုက်ရော၊ကဲနှိပ်ကြစမ်းကွာ၊ထုကြစမ်းကွာ၊ဆင်းလင်းကြစမ်းကွာဆိုဒီလိုတော့လုပ်လို့မရှိဘူးနော်။အဲ့ဒါဆိုရင်နောက်တစ်ချိန်ကြံထိုင်ရင်ပူဆိုးမယ်။တစ်ချိန်နဲ့တစ်ချိန်ဝေဒနာတွေပူပူပြီးပဲတက်လာနိုင်တယ်။ဈဉံလျှောက်တယ်ဆိုတာတရားဥပဒေရပ်ဖို့အတွက်လည်းအကြောင်းတစ်ပါးပါဝင်တယ်လို့ထိုင်တဲ့အချိန်မှာဖြစ်ပေါ်လာတဲ့ညဉ့်ညကက်ခဲမှုစတဲ့ဒုက္ခဝေဒနာတွေကိုလည်းပဲဖြေဖြောက်တဲ့သဘောနဲ့ပါဝင်ပါတယ်။ဈဉံအပြည့်အဝရှောက်မှနောက်တစ်ချိန်ပြန်ထိုင်တဲ့အခါမှာထိုင်လို့ပူကောင်းပါတယ်။ဒါကြောင့်ဈဉံကိုဒါအကြောင်းကြီးလုထတာပဲအပြင်းကြီးလုထတာပဲအချိန်ဖြည့်တဲ့သဘောနဲ့သာလုထတာပဲလို့သဘောမထားပါနဲ့။ဈဉံကိုလေးလေးဆက်ဆက်ရှုမှတ်ရင်ဈဉံနဲ့လည်းပဲတရားဥပဒေနဲ့ရနိုင်ပါလေ။တရားဥပဒေနဲ့ရတဲ့အဆင့်ထိမရောက်တော့မှနောက်တစ်ချိန်ပြန်ထိုင်တဲ့အခါမှာသက်သက်သာသာချမ်းချမ်းသာသာနဲ့တမာရီအာရီကောင်းဖို့ဉာဏ်လေးကောင်းဖို့တတိလေးကောင်းဖို့အတွက်အထောက်အကူဖြစ်နိုင်ပါလေ။ဒါကြောင့်ထိုင်ကြီးတနာကြီးဖြုတ်ပြီးရင်ဈဉံကိုလျှောက်ပြပါ။စိတ်စိတ်ကလေးမလျှောက်နိုင်ဘူးဆိုတော့အနည်းဆုံးဖင်လန်းနဲ့ညာလန်းနဲ့လောက်တော့လျှောက်ပေါ့။အဲ့လိုဈဉံမလျှောက်ပဲနားနေတော့ဈဉံကြီးတနာကြီးဆိုရင်ခဏလေးလို့ထင်နေတာပေါ့နော်။အဲ့ဒါသုံးရက်ကြီးမောင်းသုံးရက်ခောက်ပြီးဆန္ဒကောင်းဆယ်ပေါင်းတူနဲ့သုံးရက်ထုလိုက်သလိုပဲတဲ့ထိုင်နေတဲ့အချိန်ကနေဈဉံချက်ဖို့တဲ့ကြီးစီတစ်ချက်ခောက်လိုက်တဲ့အခါကျတော့အမလီနဝင်ချိုလိုက်တာတဲ့နော်ဒါကဈဉံကြီးကိုသုံးရက်ခောက်ပြီးတော့ထိုင်ကြီးတစ်ချက်ခောက်ပါလားလို့တချို့ကလည်းတွေးချင်းတွေးနေဦးမှာနော်အဲ့ဒီတော့လည်းတစ်ချက်သေးဆိုတော့မကြလို့ဆိုပြီးတော့မလာပဲနေဦးမှာအဲ့တော့အပေါ်ယံအမှတ်တတိလေးနဲ့တည်းမပြီးသေးနဲ့အတွင်းကြကြအမှတ်တတိနဲ့ပါရှုမှတ်ပါဝင်ဘယ်လိုလဲထွက်ဘယ်လိုလဲစားတာဘယ်လိုလဲစွန့်တာဘယ်လိုလဲဆိုတာစူးစမ်းပြီးတော့ရှုမှတ်ပါအဲ့ဒါဆိုရင်တော့အစပြုအာထုတ်ခြင်းဆိုတဲ့အာထုတ်ခြင်းလည်းရှိတဲ့ယောဂီဖြစ်သွားပြီးဆက်မပြတ်အာထုတ်ခြင်းရှိတဲ့ယောဂီလည်းဖြစ်သွားပြီးဆက်ဆံအာထုတ်ခြင်းရှိတဲ့ယောဂီဆိုတာကတော့ဝင်တာဘယ်လိုလဲထွက်တာဘယ်လိုလဲဓာတ်ကြီးလေးပါရဲ့သဘောကဘယ်လိုလဲစိတ်ရဲ့သဘောကဘယ်လိုလဲဒါလေးပြုံနဲ့မကြည့်နိုင်ရဘူးဖြစ်ပျက်ဒီမင်းနဲ့ထိကြိုးစားရမယ်ဖြစ်ပျက်မြုံနဲ့လည်းမကြည့်နိုင်ရဘူးအပြက်ဒီကြီးမင်းနဲ့ထိကြိုးစားရမယ်အပြက်မြုံနဲ့လည်းမကြည့်နိုင်ရဘူးဉာဏ်နဲ့အဆင့်ဆင့်တိုးပြီးတော့မဉ္ဇဉ်ဘုံဉ္ဇဉ်ဆက်တဲ့ထိကြိုးစားရမယ်သောတာပန်ဖြစ်ရင်လည်းမကြည့်နိုင်ရဘူးသက္ကရံဖြစ်တဲ့ထိဆက်ကြိုးစားရမယ်သက္ကရံဖြစ်နေလည်းမကြည့်နိုင်ရဘူးဆက်အနာဂံဖြစ်တဲ့ထိဆက်ကြိုးစားရမယ်အနာဂံဖြစ်ရင်လည်းမကြည့်နိုင်ရဘူးယဟန္တာဖြစ်တဲ့ထိဆက်ပြီးတော့ကြိုးစားအထုပါရမယ်အဲဒီလိုအချင်းမိမိရဲ့တတိတမာတိပညာဝိပဿနာဉာဏ်ဤကိုအဆင့်ဆင့်ယဟန္တာဖြစ်တဲ့ထိအောင် အာထုတ်ခြင်းရှိမှသူကိုဘာလို့ခေါ်လဲယောဂီလို့ခေါ်ရင်ယောဂီဆိုတာအာထုတ်ခြင်းရှိသူလို့အချင်းချင်းမှပြီးတော့မှအစာကျိုးအာထုတ်ခြင်းရှိသူအစမပြတ်အာထုတ်ခြင်းရှိသူအစင်စင်အာထုတ်ခြင်းရှိသူလို့အဓိပ္ပာယ်သုံးမျိုးချမှတ်လိုက်ပါကဲဆိုလိုက်ပါတပည့်ဆိုတာယောဂီပ
ါ
ကောင်းစွာမရနိရဲ့အဋ္ဌပဲမိကွန်းရဲ့အဋ္ဌပဲမိတော်ရဲ့အဋ္ဌပဲဆရာရဲ့အဋ္ဌပဲတပည့်ရဲ့အဋ္ဌပဲအဋ္ဌပဲ၅မျိုးပြောလို့ပြီးဆုံးသွားတဲ့အချိန်မှာတော့တံဘုဒ္ဓမတရားတော်ရဲ့ဒုတိယပိုင်းပြီးဆုံးသွားပါပြီတံဘုဒ္ဓမတရားတော်ဒုတိယပိုင်းနာကြားကြရတဲ့တရားနာပိဋကများအပြင်တတိယအတွင်တတိယတတိနှစ်မျိုးလုံးနဲ့ပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေအားထုတ်နိုင်ကြတဲ့အတိုင်းလေးပဲဝိပဿနာဉာဏ်ဤဆင့်ဆင့်တက်မဉ္ဇဉ်ဖွဉ္ဇဉ်ဤဆင့်ဆင့်တက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်နေပြန်မပြုတ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဥစဉ်ရဲ့တရားကိုဤကုန်းချက်ပါတော့မယ်အားလုံးပဲလည်းချီးထားကြပါအရေးကြီးဆုံးစကားတစ်ခွန်းနဲ့ဤကုန်းချက်ပါမယ်အပမာဒီနသံပါတိသာအပမာဒီနမမှုမလဲ့ရောမပေါ့မဆပြင်းကြထက်တန်မှန်ကန်သောတတိတရားဖြင့်သံပါတိသာသီလသမာဓိပညာဥစ္စာသောသိက္ခာသုံးပါးတို့ကိုကိုယ်စီကိုယ်ငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း